Texas Tech တို့ကသုတေသနပညာရှင်တွေဟာဉာဏ်ရည်တို့နည်းပညာ AI ကိုသုံးပြီးငရင်လုံနိုင်ခြေခံမှန်းချက်တွေပိုကောင်းမလာအောင်ကြိုးစားနေကြပါတယ်။ Texas မြို့တော် Austin ကနေ VOA သတင်းထောက်ဒင်းမစ်ရှယ်သတင်းပေးပို့ထတာကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်ရှင်။
ကဘာတလွန်းမှာပျက်စီးမှုကြီးမားတဲ့ငရင်တွေလှုပ်ခဲ့ပေမဲ့ဘသူမှကြိုးပြီးမသိခဲ့ကြဘူးလို့ Austin မှာရှိတဲ့ Texas Tech ကတူ UT ကဘူမိယူပဗေဒပါမခဆာဂေးဖာမိုကပြောပါတယ
် Predicting earthquakes is the
တကယ်တော့မြေငလျင်ပညာရမှာငလျင်တွေကိုကြိုတင်ခံမှန်းဖို့ဆိုတာအားလုံးကြိုးပမ်းနေတဲ့ကိစ္စပါလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကတည်းကစူးစမ်းနေကြတာပါ
UT သုတေသနအဖွဲ့ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငရင်ဆိုင်ရာအချက်အလက်တွေနဲ့ AI နည်းပညာကိုသုံးပြီးအပြည့်အစုံများတဲ့ငရင်တကယ်လှုပ်မဲ့အခြေအနေကိုကြိုတင်ပြီးခန့်မှန်းဖို့အတွက်တဘာဝနဲ့ရှင်ပြီးပုံစံထုတ်ခဲ့ကြတာဖြစ်ပါတယ်။အဖွဲ့ခေါင်းဆောင်ဖြစ်တဲ့ UT တက္ကသိုလ်စီးပွားရေးဘူမိဗေဒဌာနကလက်ထောက်ပါမခရန်ကင်ချန်းကတော့ဒီပြိုင်ပွဲမှာသူတို့နိုင်ပါတယ်တဲ့။ငရင်လှုပ်မှာကိုရောဘယ်နေရာမှာလှုပ်မယ်ဆိုတာနဲ့ပြင်းအပါဝင်ဒီငရင်တွေနဲ့ပတ်သက်ပြီးရာဂိုင်းနှုန်း80လောက်တိတိကျကျခန့်မှန်းနိုင်ခဲ့တယ်လို့လည်းပြောပါတယ
် Because of the competition we have a very good depth
set and the ကျွန်တော်တို့ကတကယ်ငလျင်လှုပ်ချိန်မှာရတဲ့အချက်လက်တွေနဲ့စမ်းသပ်တာလို့တိတ်ကိုအရေးကြီးတဲ့စမ်းသပ်မှုနဲ့အချက်လက်ကောင်းတွေရခဲ့တာကြောင့်ပ
ါအခုရခဲ့တဲ့ AI model မှာခန့်မှန်းချက်အတွက်အချက်လက်တွေကိုထည့်ပေးပြီးပုံစံထောက်ရပါတယ်။ဒါကိုလူသားတွေလုပ်ဖို့အတွက်အတော်ခက်တယ်လို့လဲချန်ကပြောပါတယ်။ UT ဖွဲ့နဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Texas ပြည်နယ်ငရင်တိုင်းတာရေးကွန်ရက် TexNet ကစုံစမ်းစစ်ဆေးမှု Alexandra Safari Dick ကတော့
We could identify which are the parameters of the ground motion.
ငလျင်မလှုပ်ခင်မှာမြေပြင်လှုပ်ရှားမှုဒါမှမဟုတ်လျှက်စစ်တန်လိုက်တဲ့တိုင်းနယ်စနစ်မှာတွေ့ရတဲ့အပြောင်းလဲတွေကိုစစ်ဆေးနိုင်ပါတယ်။ဒါကြောင့်အဲ့ဒီမှာအပြောင်းလဲတွေတွေ့မယ်ဆိုရင်တော့ငလျင်လှုပ်တော့မယ်ဆိုတာကိုခံမနိုင်ပါနဲ့
။တချို့ငလျင်လေးတွေလှုပ်မယ်ဆိုတာကိုသတင်းတစ်ပတ်လောက်ကြိုးပြီးခံမနိုင်တဲ့နဲ့အများစုကတော့လှုပ်ခါနီးမှာပဲပြောနိုင်တယ်လို့သူတို့အဖွဲ့ကပြောပါတယ်
။ The most accurate prediction may come just immediately.
တိတိကျတဲ့ခံမန်းချက်ကိုတော့လှုပ်ခါနီးမှာပဲခံမနိုင်မှာပါ။ဒါပေမဲ့ကနဦးသတိပေးချက်စနစ်အတွက်တော့ငလျင်မလှုပ်ခင်ကလေးမှာပဲတတိပေးဖို့လုံလောက်တဲ့အချိန်ရှိပါတယ်
။သူတို့အဖွဲ့ဟာနောက်မှလှုပ်မဲ့ငရင်တွေကိုခန့်မှန်းနိုင်ဖို့အတွက်ပထဝီအနေအထားအမျိုးမျိုးမှာလှုပ်ခဲ့တဲ့ငရင်ဆိုင်ရာအချက်အလက်တွေကိုသုံးပြီးစမ်းသပ်မှုတွေလုပ်နေပါတယ်။